အခုဆက်ပြီးတော့နားဆင်ရမှာကတော့ဒီဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ဖြစ်ပါတယ်ဒီတစ်ပတ်မှာတော့ပိုးကပတ်လမ်းတင်တဲ့တရုတ်စီးပွားရေးပြဿနာအကြောင်းကိုတင်ပြထားပါတယ်
ဘူကပလမ်းတွေစီမံကိန်းအကောင်အထည်ပေါ်ဖို့2023မှာတရုတ်သမ္မတကြီးညာစင်ကစပြီးတရုတ်နဲ့ပူးတွဲလုပ်ကိုင်မှုနိုင်ငံအတော်များများလက်မှတ်ရေးထိုးကြပါတယ်။ကြီးညာပြီးနှစ်နှစ်ကြာတော့အာရှအခြေခံအဆောက်အုံရင်းနှီးမှုဘဏ် AIIB ကိုတည်ထောင်ပါတယ်။တရုတ်ကဒေါ်လာသန်းပေါင်း3000မတ်တီငွေထည့်ဝင်ပြီးမြန်မာကဒေါ်လာ264သန်းထည့်ဝင်ပါတယ်။ AIIB ဘဏ်ကိုတရုတ်နဲ့အတူတည်ထောင်တဲ့59နိုင်ငံထဲမှာမြန်မာပါဝင်ပါတယ်ရေရှည်ခံမဲ့အခြေခံအဆောက်အုံကိုတည်ဆောက်ပြီးလူမှုစီးပွားရေးဘဝမြင့်တင်မှုရည်ရွယ်တယ်လို့ဆိုပါတယ်တကယ်တော့ဘုကပလမ်းတွေရဲ့ဥတည်ချက်ဟာအခြေခံအဆောက်အုံတည်ဆောက်ရေးသာဖြစ်ပါတယ်27ရာစုအစပိုင်းကတရုတ်ပြည်မှာသံတမဏိဘီလမြေလျှက်စစ်စတာတွေထုတ်လုပ်မှုပိုလျံတဲ့ပြဿနာရှိလာပါတယ်2008မှာကမ္ဘာ့ဗန္ဒာရေးအကြအတဲဖြစ်တော့တရုတ်လုံငန်းထောင်ပေါင်းချီပြီးပိတ်ပစ်လိုက်ရပါတယ်တရုတ်ရဲ့ပို့ကုန်30ရာခိုင်နှုန်းကျဆင်းသွားပါတယ်တရုတ်အစိုးရကပြည်내တွေကိုဒေါ်လာပလမ်းပေါင်းသိမ်းချီပြီးထောက်ပံ့ပြီးအခြေခံအဆောက်အုံတွေတည်ဆောက်စီပါတယ်ဒါပေမဲ့လိုလာတဲ့ပိုးလာတဲ့အခါမှာပြဿနာရှိလာပါတယ
်ပြည်တွင်းမှာလက်ခံနိုင်တာတဲ့ကုန်ထုတ်လုပ်မှုပိုရှင်လာတာဟာကုန်ထုတ်လုပ်ငန်းအတွက်ရောဈေးကွက်အတွက်ရောမကောင်းပါဘူးဥပမာ2015ကကမ္ဘာမှာထုတ်လုပ်တဲ့တန်မဏိတန်ချိန်တန်1600ကျော်မှာတရုတ်ထုတ်လုပ်တဲ့တန်မဏိကတန်ချိန်တန်800ကျော်ဖြစ်ပါတယ်တရုတ်ပြည်မှာထုတ်တဲ့တန်မဏိ50ရာခိုင်နှုန်းဟာဝယ်သူမရှိလို့ပိုရှံနေပါတယ်တန်မဏိနဲ့ဆက်နွယ်နေတဲ့လုပ်ငန်းတွေကိုပိတ်ပစ်ရမယ့်အခြေအနေဖြစ်လာပါတယ်အဲ့ဒီအခါမှာအလွတ်လက်မဲ့များလာပြီးလူမှုစီးပွားမငြိမ်သက်မှုပေါ်လာနိုင်ပါတယ်ဒါကြောင့်တရုတ်အခြေခံအဆောက်အုံလုပ်ငန်းကပိုရှံတာတွေကိုနိုင်ငံခြားတင်ပို့တဲ့နည်းဟာတရုတ်အတွက်အကောင်းဆုံးဖြစ်ပါတယ်ဒါပေမဲ့အတီလင်းပြောဖို့မသင့်တော်လို့ပိုးကပတ်လမ်းတစ်စီမံကိန်းပေါ်လာတာဖြစ်ပါတယ
်။ပိုးကပတ်လမ်းတစ်ဟာအထက်ကချပေးတဲ့စီမံကိန်းမဟုတ်ပါဘူး။တရုတ်နိုင်ငံကြီးဌာနနဲ့အခြားစီးပွားရေးဌာနကဝန်တန်းတွေပြည့်စုံဆွေးနွေးရင်ပေါ်ထွက်လာတဲ့အယူအဆသာဖြစ်တယ်လို့တရုတ်တည်ငြိမ်ရေးကကြားသိရကြောင်းစင်ကာပူနိုင်ငံတက်ကူပေါ်တော့ကလီမင်ကျောက်ကဆိုပါတယ်။ဇန်နဝါရီလတရနေ့ထုတ် International Affairs စာဆောင်မှာရေးထားတာဖြစ်ပါတယ်။အခြေခံအဆောက်အုံလုပ်ငန်းမှာပူးပြန်တာတွေကိုနိုင်ငံခြားတင်ပို့တဲ့နီးကသာပြည်တွင်းလုပ်ငန်းတွေကိုအသက်ရှူချောင်စီလိမ့်မယ်လို့တရုတ်အစိုးရဝန်ထမ်းတွေကယုံကြည်ပါတယ်။ဒါဟာတရုတ်အစိုးရအရင်ကကျင့်သုံးခဲ့တဲ့အနောက်ဖက်ဒေသဖွံ့ဖြိုးရေးအစီအစဉ်နဲ့သဟဇာတဖြစ်သွားပါတယ်။ပူးပြန်နေတဲ့ထွက်ကုန်နဲ့အရင်အတွေ့ပိုးကပတ်လမ်းတစ်ပေါ်ပေါက်လာတာဖြစ်ပါတယ်
။တကယ်တော့ပိုးကပတ်လမ်းတစ်တိဆောက်ရေးဟာပုံစံချထားတဲ့စီမံကိန်းမဟုတ်ပါဘူး။ရင်းနှီးမြှုပ်နှံမှုနဲ့ကုန်သွယ်မှုမှန်သမျှကိုပိုးကပတ်လမ်းတည်ဆောက်ရေးနဲ့ဆက်နေပါတယ်ပိုးကပတ်လမ်းမှာအလုံးပါဝင်နိုင်ပါတယ်ပြည်내အစိုးရနိုင်ငံပိုင်ကုမ္ပဏီပုဂ္ဂလိကပိုင်ကုမ္ပဏီနိုင်ငံတကာအဖွဲ့အစည်း NGO အဖွဲ့ပြည်내အဖွဲ့နဲ့ပုဂ္ဂလိကလုပ်ငန်းရှင်စတာတွေပါဝင်နိုင်တဲ့စီမံချက်တွေဖြစ်ပါတယ်ဒါကြောင့်မြန်မာပြည်ကတရုတ်စီးပွားရေးလုပ်ငန်းတွေဟာပိုးကပတ်လမ်းတစ်မှာအကျိုးဝင်တယ်လို့ဖြစ်လာပါတယ်တောင်ရင်းမြေကမ်းကကမူရာ KNU စစ်စခန်းဟောင်းမှာကရင်နေကြားဆောင်တက်တဲ့တရုတ်ကုမ္ပဏီတို့ဖက်ဆက်ပြီးတော့တည်ထောင်ထားတဲ့ရွှေကုတ်ကိုတရုတ်ရွာဟာလဲပိုးကပလမ်းတစ်မှာပါဝင်လာတယ်လို့ဆိုပါတယ်2029ခုနှစ်မှာရွှေကုတ်ကိုစီမံကိန်းပြီးစီးမယ်လို့မျှော်လင့်ရပါတယ
်ပိုလျံလာတဲ့အရင်းကိုမြုပ်နှံမှုနေရာရှာတာဟာအရင်းရှင်စနစ်ရဲ့အပြင်လက္ခဏာတစ်ခုဖြစ်ပါတယ်အမေရိကန်မှာပိုလျံတဲ့အရင်းကိုမြုပ်နှံမှုလမ်းပန်းဆက်သွယ်ရေးကောင်းအောင်20ရာစုမှာဝိလမြေတန်ချိန်ပလန်ပေါင်း4500သုံးခဲ့ပါတယ်။တရုတ်ပြည်မှာတော့2017နဲ့2023အထိနှစ်နှစ်အတွင်းလမ်းပန်းဆက်သွယ်ရေးမှာဝိလမြေတန်ချိန်ပလန်6500သုံးခဲ့ပါတယ်။အခြေခံအဆောက်အုံတွေကောင်းလာပြီးမှဝိလမြေပြိုရှံတဲ့ပြဿနာပေါ်လာပါလေ။ဒါကြောင့်အခြေခံအဆောက်အုံလုပ်ငန်းကပြဿနာကိုဖြေရှင်းဖို့နိုင်ငံခြားနဲ့စစ်တဲ့ပိုးကပလမ်းပေါ်ပေါက်ဓာတ်ပုံကိုလုံးမခဲ့တဲ့နိုဝင်ဘာလထုတ်အေရှားယူရိုပီပယ်ဖိုရမ်သုတေသနစာရမ်းမှာဖော်ပြထားပါတယ်မြန်မာပြည်မှာတော့ဒေါ်လာပလန်း900ကျပ်မဲ့မူဆယ်မန္တလေးမီးချလန်းဆောက်လုပ်ပြီးယူနန်ပြည်နယ်ရဲ့ရွှေလီဒါလီအမြန်ရထားလိုက်နဲ့ချိတ်ဆက်ဖို့ရည်ရွယ်ထားပါတယ်ဒါပေမဲ့သက်ဆိုင်ရာဒေသကအစိုးရတွေသဘောတူမှာ ဘုကပလမ်းကြောင်းကစီမံချက်တွေကိုအကောင်အထည်ဖော်နိုင်မှာဖြစ်ပါတယ်။ဒါကြောင့်ဒေတာကနိုင်ငံရဲ့အကျိုးစီးပွားနဲ့ကိုက်ညီရမယ်ဆိုတဲ့သဘောတရားရှိလာပါတယ်။ဒါပေမဲ့အရင်စိုက်ထုတ်တဲ့တရုတ်ကုမ္ပဏီတွေအဖို့ကလည်းအမြန်အစွန်းရမှသာလုပ်နိုင်မှာမို့အမြန်တမ်းညှိနှိုင်းနေရမယ်သဘောရှိကြောင်းပြောပြလိုက်ရပါမယ်ခင်ဗျာ။